ပြည်စစ်စွမ်းဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်330မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝင်ကြီးဌာနကဒေါ်လာတန်90ချေးယူမှာဖြစ်ပါတယ်။အဲဒီကိစ္စကိုပြောင်းစုလွှတ်တော်မှာကိုယ်စားလှယ်6ဦးကဆွေးနွေးရမှာ2ဦးကသာကန့်ကွက်ခဲ့ပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တင်ရွယ်ဦးကကမ္ဘာရေနံနဲ့တဘာဝတန်ငွေဈေးနှုန်းတွေကျဆင်းပြီးနိုင်ငံဝင်ငွေရော့ကျနေချိန်မှာမလိုအပ်တဲ့အသုံးစရိတ်တွေလျှော့ချဖို့ထောက်ပြပြီးကန့်ကွက်ခဲ့ပါတယ်
။ဗန္ဓာရေးစည်းမျဉ်းမှာပါတာကဗန္ဓာရေးကျင့်စဉ်ကြီးများဆိုရရှိပါတယ်။အဲ့တော့တာမန်အမျှော်မြင်ရှိတဲ့လူတယောက်ကမိမိငွေ300ကိုသုံးရမှာဝင်ငွေမရှိရဲသုံးလို့မရပါဘူး။အခုဒီ global situation ကိုကြည့်မယ်ဆိုလို့ရှိရင်ယန်ဒေါ်လာဈေးကြီးယန်ဈေးကြတာရှိရယန်ဒစီကဒေါ်လာ40လောက်ကျဖြစ်သွားတယ်ဆိုတော့ကျွန်မကပြည်သူ့လွှတ်တော်မှာမေးမှုပါတယ်။ကမ္ဘာယန်ဈေးကျပြီးတော့ဘာလို့မြန်မာနိုင်ငံကဓာတ်ဆီဈေးမကျလဲဆိုမေးမှုပါတယ်။အခုဒေါ်လာဈေးကတဲ့ယန်ဈေးရဲ့ဈေးကျပြီးဖြစ်တဲ့အခါမှာကျွန်မတို့ရမယ်ဓာတ်ငွေတို့ယန်တို့ရမယ်ဝင်ငွေကရော့သွားမှာဖြစ်ပါတယ်။အဲ့တော့ဒီဝင်ငွေမရှိဘဲနဲ့ဒီအသုံးစရိတ်တွေမလိုအပ်တဲ့ project တွေမသုံးသင့်ပါဘူး။
ကျန်တဲ့ကိုယ်စားလှယ်ရှေ့ဦးကနိုင်ငံတကာချင်းငွေတွေကိုရယူပြီးတဲ့အခါစနစ်တကျသုံးစွဲဖို့ဆွေးနွေးပြီးချင်းငွေရယူဖို့ကိုထောက်ခံခဲ့ကြပါရဲ့ရှင်။ကျေးလက်ဒေသတွေမှာကိုထူကိုတာစနစ်နဲ့လက်စစ်မီရရှိဖို့ဆောင်ရွက်နေရတဲ့အတွက်အခုလိုချင်းငွေရယူပြီးဆောင်ရွက်တဲ့လို့ဂွားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကြည်သားကထောက်ခံဆွေးနွေးပါရဲ့
။ကဘာပန်ကဲ့သို့သောပွဲစည်းတွေမှာကျွန်တော်တို့ယခုလိုထောက်ပံ့ကူညီမှုမရှိရင်စီးပွားရေးအရာကောင်းမှရမယ်ဆိုရင်ဆိုတော့ဒေါက်တင်တို့ပြောပြသလိုနေရာတိုင်းမှာအမြတ်ဆုံးရရှိဖို့မလိုအောင်ခင်ဗျာကျေးလက်ကစစ်သူတွေကိုဒီလိုမျိုးအထောက်ပံ့နေတွေမှာရပြီးတော့မလို့ပြင်ကျေးလက်ကလူတွေဟာကိုစုကိုရဆိုတဲ့တိန်ကို5သိန်း10သိန်းစိုက်ပြီးလုထွက်အောင်ဘယ်လိုမှမရနိုင်ဘူးဒါနဲ့ကျွန်တော်ကဒီလိုရတော့ရခဲ့ကပ္ပပန်ရဲ့ချင်းဝကြီးကိုတာဝန်ရှိရင်လည်းအလေလွန့်ရှိအောင်ဆောင်ပေးပါလို့တိုက်တွန်းညီကုန်းရှိပါတယ်ခင်ဗျာ
ချင်းငွေရယူမယ်မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့လက်စစ်စွမ်းဝန်ကြီးဌာနတို့ကဒုတိယဝန်ကြီးတွေကလည်းသူတို့အနေနဲ့ချင်းငွေတွေကိုဘယ်လိုအသုံးပြုသွားမလဲဆိုတာကိုဒီနေ့ပြောင်းစုလွှတ်တော်မှာရှင်းပြခဲ့ပါတယ်။လက်စစ်စွမ်းဝန်ကြီးဌာနကရယူမယ်ဒေါ်လာတန်330ကိုထိထိရောက်ရောက်နဲ့အလေလွင့်မရှိအောင်သုံးစွဲနိုင်ဖို့အတွက်ကမ္ဘာ့ဘဏ်ကနေအကြံဉာဏ်တွေရယူသွားမှာဖြစ်တယ်လို့လက်စစ်စွမ်းဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်တန်းဦးကရှင်းပြပါတယ်။
ဒေါ်လာတန်း310နဲ့လုံးတဲ့အခါမှာကိုယ်စရယူးများဆွေးနွေးသွားတယ်လို့ထိရောက်အကျိုးရှိစွာသုံးစွဲပြီးတော့မှအလေလွင့်မရှိအောင်သုံးစွဲဖို့အတွက်ဒေါ်လာ10သန်းကိုကမ္ဘာပံရဲ့လှုပ်ထုံးလို့နီးတင်တန်းဒါတွေကိုသူတို့ရဲ့ consultant အကြံပေးပုဂ္ဂိုလ်များနဲ့အတူတူလှုပ်သွားမှမို့လို့ကျွန်တော်တို့အနေနဲ့ရန်ပုံငွေကိုသုံးစွဲတဲ့အခါမှာအလေလွင့်မရှိအောင်ရိုးစီအောင်သုံးစွဲသွားမယ်ဆိုတဲ့အကြောင်းပြောကြရင်နှီးခုံးချုပ်ပါလေ
လက်စစ်စွမ်းဝန်ကြီးဌာနကချေယူမဲ့ဒေါ်လာတန်း330ကိုအမျိုးသားဒဏ်ရာလိုင်းကနေတဆင့်အိမ်အောင်စုပေါင်း9သိန်းခွဲအတွက်လက်စစ်မီဖြန့်ဖြူးဖို့သုံးစွဲမှာဖြစ်ပါတယ်။ဒါ့အပြင်အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနနဲ့ဗန္ဓာရေးဝန်ကြီးဌာနတို့ကဒုတိယဝန်ကြီးတွေကလည်းကမ္ဘာ့ဘဏ်ကနေချင်းငွေရယူသင့်တယ်လို့ထောက်ခံဆွေးနွေးခဲ့ကြပါတယ်ရှင်။အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ရဲ့သတ်မှတ်ချက်တွေအရမြန်မာနိုင်ငံဟာကျွေးမီခဏရင်းရှိကြောင်းလေးလာသုံးသပ်ထားတဲ့အတွက်ချင်းငွေကိုရယူသင့်တယ်လို့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာလင်းအောင်ကအခုလိုဆွေးနွေးခဲ့ပါတယ်။
မြန်မာနိုင်ငံရဲ့ပြည်ပကျွေးမီအခြေအနေလက်ရှိအနေအထားဆိုရင်ပြည်ပကျွေးမီဆိုင်ရာညွှန်ကိန်းများဟာသတ်မှတ်စံနှုန်းအောက်မှာရှိနေတဲ့တွေ့လောလောဆယ်မှာတော့ကျွန်တော်တို့ကျွေးမီခံနိုင်ရှိကြောင်းနဲ့ပြည်ပကျွေးမီဆိုင်ရာဆုံးရှုံးနိုင်ရည်နေပါတဲ့အခြေအနေရှိကြောင်း IMF အနေနဲ့လေ့လာသုံးသပ်ထားပါတယ်
။ဝင်းမြူရဲ့ရေလုံငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကရယူမဲ့အမေရိကန်ဒေါ်လာတန်90ကိုသုံးပြီးဆိုလာစနစ်နဲ့အင်ဂျီပေါင်း5သိန်းနီးပါးအသေးစားဒါရလိုင်းစနစ်နဲ့အင်ဂျီပေါင်း4000နီးပါးအများပိုင်းအဆောက်အုံပေါင်း1000ကျော်နဲ့လမ်းမီတိုင်ပေါင်း2000နီးပါးကိုလှည့်ဆင်မိရအောင်လုပ်ပေးမယ်လို့သိရပါဗျ။အဲ့ဒီချင်းငွေရယူမဲ့ကိစ္စကိုပြောင်းစုလွှတ်တော်မှာလှုပ်ဝက်မဲခွဲပြီးဆုံးဖြတ်ရယူတဲ့အခါမှာထောက်ခံမဲ480ကန့်ကွက်မဲ3မဲကြားနေမဲ့တမဲနဲ့ချင်းငွေရယူဖို့ကိုအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီချင်းငွေတွေအတွက်အတိုးနှုန်း 3.95 ရာခိုင်နှုန်းပေးရမှာဖြစ်ပြီးနှစ်ပေါင်း38နှစ်အတွင်းပြန်ဆက်ရမှာဖြစ်ပါတယ်ရှင်။